မရှိတေတာရွေးကောက်ပွဲဖြတ်သိမ်းဖို့မရှိတဲ့အကြောင်းရှမ်းပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကဗီအိုအေမြန်မာပိုင်းကိုမနေ့ကပြောကြားခဲ့ပါတယ်ဆက်သွယ်မေးမြန်းထားတဲ့ဗီအိုအေမြန်မာပိုင်းသတင်းတောက်မမေခါရဲ့သတင်းကိုတော့ဦးဆန်မိုးကပြောပြမှာပါရှင်လုံညုံရေးလိုအပ်ချက်တွေရှိနေတာမို့မန်ရှူးမြို့နယ်ရဲ့ကြေးရွာကြီးတုံးကိုရွေးကောက်ပွဲမကျင်းပဖို့
ပေးချလိုက်တာနဲ့ပတ်သက်လို့ရှမ်ပီနယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးဆိုင်ထွန်းမြတ်ကအခုလိုပြောပြပါတယ်။ပပရှင်နယ်နဲ့ပါတီယာအဓိကပါတီယာ၄ခုရှိတယ်။အပ်ဒီရဲ့အက်ဆက်ဂျန်ဒီကိုရှမ်ကြောက်ကောင်းခေါ်တော့နောက်ကြားချီနောက်ရက်စီဒီကိုဒီခေချူပါတီဒီအားလုံးမတ်ချက်ကိုယူလိုက်တယ်။လုတ်တယ်လားမလုတ်တယ်လားပေါ့တော့။နောက်ရက်ကြီးကော်မရှင်ပေါ့အဲ့ဒီဒီအုပ်စုတုံးကြ
သဘောထားတိုင်းပဲဆိုမှပြန်လိုက်ပြီကျွန်တော်တို့ကဖတ်ပြီးလိုက်ပြီ
ကြီးရွာကြီးတုံးကမှရှိတဲ့မဲယုံနေရာတွေကိုလူညိုရေးပိုင်းပိုးစစ်ချရမယ်နေရာတွေကိုပြောင်းရွှေ့လိုက်တယ်လို့လဲဦးဆိုင်ထွန်းမြတ်ကပြောဆိုပြီးတော့ပြောင်းလိုက်တဲ့နေရာတွေကိုလည်းအခုလိုပြောပြပါတယ
်ကျွန်တော်မဲယုံနေရာလေးတွေနည်းနည်းရှေ့လိုက်ညုံမျိုးရှိတဲ့နေရာလေးတွေရှေ့ပြလိုက်မဝေးပါဘူးဈေးမိုင်ကျွန်တော်ဝင်းတယ်နည်းကောင်းတယ်ဆိုင်ကြီးကားတို့သွားလို့ရသူကငားရင်ရှိနေရင်မူလထားတာကအဲ့ရွာတွေမှာထားတယ်တော့ကျွန်တော်ကဟိုကားလမ်းလာကိုရှေ့လိုက်တော့အခုကမော်မေဆိုတဲ့အုပ်စုကတော့ကျွန်တော်ဗိုင်းရှူကြီးကိုရက်ကလေးတည်းရှေ့တယ်သူကလည်းတတ်နေတာမော်မေဆိုတာဗိုင်းရှူနဲ့တတ်နေအကွန်ကြောင်းနဲ့နောက်ထပ်တို့ခေါ်တယ်အဲ့ဒီအုပ်စုကအဲ့ဒါမိုင်းအော့ဆိုတဲ့နေရာရှေ့လိုက်အော် my god သူကမဲယုံသုံးယုံရှိတယ်မောင်မီးကလည်းယုံရှိတယ
်အန်အလီဘက်ကလုံညုံရေးအားနေတယ်ဆိုတဲ့အချက်ကိုထောက်ပြပြီးကန့်ကွက်ခဲ့ပေမဲ့တခြားသောရွေးကောက်ပွဲဝင်စွတ်တော်ကိုယ်စားလှယ်အချို့ကတော့အဲ့ဒါကိုလက်မခံကြပါဘူးကော်မရှင်ဘက်ကတော့လုံညုံရေးဆိတ်ချရမယ့်နေရာတွေကိုပြောင်းရွှေ့ကျင်းပပေးဖို့အဆင်သင့်ဖြစ်နေပြီလို့ပြောဆိုလိုက်ပါတယ်ကော်မရှင်ဘက်ကအခုလိုဆုံးဖြတ်ချက်အပေါ်အန်အလီဘက်ကတော့တိတ်ပြီးတော့ဗဝင်မကျလှပါဘူးမိုင်းရှူးမျိုးနယ်ကအင်အရီပါတီဘက်ကအမည်မဖော်လိုတဲ့တာဝန်ရှိသူတဦးကတော့ကော်မရှင်ရဲ့ဆုံးဖြတ်ချက်အပေါ်အခုလိုတုံ့ပြန်လိုက်ပါတယ်
။အကျဉ်းပြန်ရည်ရဘာလို့လဲဆိုတော့ကျွန်တော်တို့ကအဲ့ဒီဈေးရော်တွေကိုအောက်ပြုတ်ပြမမရပဲနဲ့အောက်ပြုတ်ပြမရပဲနဲ့နေရာတော့ပြောင်းရဲကျွန်တော်တို့ကစိတ်တော့အပြည့်အစုံလိုက်ဆိုရအဲ့ဒီပါတီကတစ်ဖက်လိုက်အစီအစဉ်ဆင်းတဲ့ခါကျတော့အဲ့ဒီမှာဒီကျက်လက်တွေ့နေရဲ့အစီအစဉ်မှာစီးရဲအဲ့ဒါမှဆင်းနေမရဘူးကျွန်တော်တို့ကိုင်းနေတဲ့ရွာတွေရွာပေါင်းကြီးတဲ့ကြောင့်ဝင်လို့မရဘူး။အဲ့ဒီအလုပ်ဝင်လို့ရတဲ့ခါကျကျွန်တော်တို့ကလက်ပြင်းဆင်းရတဲ့အခါကျတော့ဒုံဒီရသူကဘယ်လိုပုံလဲဆိုတော့တို့လည်းဒီပြားများကလည်းရေကောက်ပေါ်ဖြစ်နေတဲ့နေနေမဟုတ်တဲ့တကကျွန်တော်တို့ကကန့်ကွက်တာပဲအဲ့ဒါကိုဒီကြီးကဆုံးဖြတ်တယ်ဆိုတော့လည်းကျွန်တော်လည်းမပြောတတ်ဘူးပေါ့နော
်ကန့်ကွက်လို့တင်ခံရတဲ့နေရာတွေကနောက်အဲ့ကြေးရအုပ်စုကွန်ကြောင်ကြေးရအုပ်စုနဲ့မော်မစ်ကြေးရအုပ်စုတွေဖြစ်ပါတယ်အဲ့ဒီအုပ်စုသုံးခုမှမဲပေးနိုင်မဲ့မဲဆန္ဒရှင်ဥယေက9000နီးပါးရှိပြီးမန်းရှူးမြို့နယ်တစ်ခုလုံးကမဲပေးနိုင်သူမဲဆန္ဒရှင်အရေအတွက်ရဲ့ဆရာခိုင်လုံးလောက်ပမာဏရှိနေခဲ့တာပါအခုတော့အဲ့ဒီနေရာလေးမှာမဲပေးခွင့်မဆုံးရှုံးတော့ပါဘူး2015ခုနှစ်ရွေးကောက်ပွဲမှာလူညုံရေးရရွေးကောက်ပွဲမကျင်းပနိုင်ဖြစ်ခဲ့ရတဲ့မန်းရှူးကျေးသည့်နေရာနှစ်ခုကပြည်သူတွေကိုဒီတစ်ခေါက်မှာမဲပေးနိုင်ဖို့အတွက်ညှိနှိုင်းမှုတွေအကြိမ်ကြိမ်လှုပ်ဆောင်ခဲ့ပါတယ်ပါတီတွေဘက်ကလူညုံရေးနဲ့ပတ်သက်လို့တင်ပြမှုတွေရှိခဲ့ပြီးဒါနဲ့ပတ်သက်ပြီးတော့အရင်ကတည်းကတုံးတစ်ခုသောပြဿနာတက်လာခဲ့ရင်ပြဿနာတက်တဲ့မဲယုံတွေကထွက်လာမဲ့မဲတွေကိုထည့်သွင်းမရေတွက်ဖဲထားချိဖို့အတွက်သဘောတူညီချက်ရထားပြီးသားဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်နဲ့ပါတီတွေဘက်ကပြောပါတယ်။အဲ့ဒီနေရာမှာပါတီ၅ပါတီကနေရွေးကောက်ပွဲရှင်ပြန်သွားမှာပါ။လက်ရှိမန်းရှူးတမျိုးနယ်လုံးဆိုရင်မဲယုံအရေအတွက်90နီးပါးရှိပြီးမဲပေးနိုင်တဲ့မဲဆန္ဒရှင်အရေအတွက်ကတော့9000နီးပါးရှိတယ်လို့သိရပါတယ်။